ရခိုင်ပြည်နယ်အတွင်းမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးရင်ဆန့်ခွာထွက်ပြေးရသူက2500လောက်ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Fahrenheit ကဗုဒ္ဓဘူးနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
် Our humanitarian colleagues tell us that in Myanmar central Rakhine state some 2500 people were forced to flee fighting
ပြည်ခဲ့တဲ့လကစပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လူပေါင်း2500လောက်အိုးရင်ဆန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့လူသားချင်းစာနာမှုအဖွဲ့တွေကပြောပါတယ်အခုလိုအိုးရင်ပြောင်းရွှေ့နေရသူတွေနဲ့ဒေသခံအတိုင်းဝိုင်းတွေမှာဘာတွေလိုအပ်နေတယ်ဆိုတာကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ဦးဆောင်တဲ့အဖွဲ့ကအဲ့ဒီဒေတာမှာတွားပြီးကြည့်ကြမှာဖြစ်ပါတယ်လို့ပြောပါတယ်ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အဖွဲ့တို့ကြားဗုဒ္ဓဘူးနေ့ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေတယ်လို့ AA အဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဘူးတီတော်မြို့နယ်ကံပြင်းနဲ့စီတောင်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကံပြင်းရွာသားတွေစစ်ပေးရလွတ်ရတိမ်းရှောင်နေရတယ်လို့လက်ရှိမှာဇေဒီတောင်ကြီးရွာနဲ့စပထားကြီးရွာတွေမှာစစ်ရှောင်ဥယျာဉ်200နီးပါးရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဒီကနေ့ထိဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေအပြင်မြဝူးမြို့နယ်ထဲမှာလည်းမကြသေးခင်ကဘုံးပေါက်ကွဲမှု3ခုဖြစ်ပွားပြီးမတိမငြိမ်ဖြစ်နေတာပါမြန်မာတပ်မတော်ဘက်ကလေးလက်ကြအပြစ်ရထားမယ်လို့ဒီဇင်ဘာ27ရက်နေ့ထုတ်ပြန်ထားပါတယ်ဒါပေမဲ့လက်ရှိရခိုင်ပြည်နယ်တွင်ကြောက်တော်ရတိတောင်ဘူးသီးတောင်နဲ့ပုံနှကျုံးမြို့နယ်တွေဘက်မှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားတဲ့ဒေသကဒေသခံကြေးရွာသားအများပြားလည်းဘေးလွတ်ရာရှောင်တိမ်နေရဆဲဖြစ်ပါတယ်